မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးပြီးပြည်နယ်တိုင်းတချို့မှာမြေကြီးတွေစွန့်အိမ်မှအထက်ကိုတက်လာနေတဲ့အတွက်ဒေသခံပြည်သူတွေဘေးလွတ်ရာကိုရှောင်ရှားကြဖို့နဲ့မိုးလေဝသသတင်းတွေကိုစင်ဆက်မပြတ်နားဆင်ထားကြဖို့မိုးစလနဲ့လူကယ်ပြန်တာဝန်ရှိသူတွေကတိုက်တွန်းသတိပေးပြောဆိုလိုက်ပါတယ်။လူတောင်းချီအတွက်အရေးပေါ်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပေးထားသလိုရေဘေးသင့်ပြည်သူတွေအနေနဲ့လည်းမတန့်ရှင်းတဲ့ရေကားတဆင့်ကူးစက်ရောဂါတွေမဖြစ်ပွားရအောင်တန့်ရှင်းမှုရှိအောင်ကျန်းမာရေးအထူးသတိထားကြဖို့လည်းသတိပေးထားပါတယ်။နိုင်ငံတော်ဝန်ရေဘေးအန္တရာယ်နဲ့ကြုံနေရတဲ့အခြေအနေတွေကိုမတ်စုမုံကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံတဝန်းဒီသတင်းပတ်တွေအတွင်းမှာမုတ်တုံမိုးကဆက်လက်အားကောင်းနေပြီးမိုးတက်လေပြင်းတွေကြာရောက်နိုင်တယ်လို့မြေရေတွေကနှစ်ပေါင်း90ကျော်အတွင်းမကြုံစဘူးစိုးရင်ရေမတ်အထက်အတော့ကိုကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးသင့်ဒေသတွေကဒေသခံပြည်သူတွေတဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်ဒီကနေ့ဇူလိုင်လ29ရက်နေ့တနင်္ဂနွေနေ့ရက်နောက်ဆုံးမိုးလေဝသတိုင်းထွာချက်တွေကိုမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။မိုးလေသာတော့ကျွန်တော်တို့ဒီမောကရင်မှာတော့ဒေသလိုက်မိုးကြီးနိုင်နေတယ်ပေါ့နော်။ဘိုးတိုင်းဒေသကြီးကျွန်တော်ရခိုင်ပြည်နယ်၊ပြည်နယ်ပိုင်းဒေသကြီး၊ကချင်ပြည်နယ်တွေမှာတော့နေရာကွက်မိုးကြီးနိုင်တယ်ပေါ့နော်။အထုံးနေရာနဲ့ဒီတော့ညလောက်ကျန်တော့နည်းနည်းအားကောင်းလာမယ့်နေရာရှိတယ်။ဒီနေ့ကတော့နေထူးကြတော့အေရီတိုင်းอ่ะပေါ့နော်။အေရီတိုင်းဒေသကြီးမှာရှိတဲ့ဒီငဝင်မြစ်မှာပေါ့နော်။ဒါပေါ်မှာတော့လက်ပြန်တော့ဆိုတော့ဒါဆိုရင်မရောက်နိုင်ဘူး။အဲဒီမှာရှိနေတဲ့ဒီနေရာလေးဒီအထူးသတိပြုနေဆိုင်နေတယ်ပေါ့နော်။ရေလိုမြည်ရဆက်ပြီးတော့တက်လာမယ်ဆိုတော့ဒါရေဘေးကင်းတဲ့နေရာလေးကိုဟိုအများဆုံးရှိပြောင်းနိုင်မှုတော့ကိုဒါကျူနေနေထားဖို့တော့လိုပါတယ်ခင်ဗျာ။ဟုတ်ကဲ့
။လက်ရှိအခြေအနေမှာတော့မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အထူးသဖြင့်မွန်ပြည်နယ်မကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့ပဲခူးတိုင်းဒေသတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေအကြီးအကျယ်ဖြစ်နေပါတယ်။ရေဘေးသင့်ဒေသကပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားသလိုလိုအပ်တဲ့အရေးပေါ်စားနပ်ရိက္ခာတောက်သုံးရည်နဲ့စေဝါပစ္စည်းတွေကူညီထောက်ပံ့ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ဒီလိုချိန်ခါမှာအရေးကြီးဆုံးကကျွန်တော်တို့ဝန်ကြီးဌာနမှာ hotline headline ဆိုပြီးတော့ကျွန်တော်တို့မှအရေးပေါ်ဖုန်းတွေရှိတယ်ခင်ဗျာ။အဲ့ဒါကိုကြေညာထားတဲ့အချိန်မှာ3963 4666 3963 4666 ဒါကိုဆက်သွယ်ပြီးတော့ confirm လုပ်ဖို့ပေါ့သတင်းတွေကိုတတိပြုချက်ရယူဖို့စုံစမ်းဖို့ဆက်သွယ်ပြီးတော့မရှင်းလင်းတာချင်းပြည်သူတွေကမေးမြန်းဖို့လိုပါတယ်။အရေးကြီးဆုံးကတော့အခုကျွန်တော်တို့ကိုယ်တိုင်လည်းတွေ့ခဲ့တယ်ဟိုလူတွေကနေရာနဲ့လူဦးရေနဲ့မမျှဘူးဆိုတဲ့နေရာတွေတချို့နေရာတွေမှာတွေ့တယ်ကြက်ကြက်တိတ်တိတ်နေရတယ်လူတွေအများကြီးစုပေါင်းနေခံရတယ်အဲ့ကြတော့ဥစ္စာယောဂါကပြန့်နှံ့နေလို့ရတယ်အဲ့လိုမဖြစ်အောင်ကတော့ဟိုတကူရေးတန့်ရှင်းရေးလုပ်ဖို့လည်းအလွန်ခက်တယ်လူအများနဲ့နေရတဲ့ခါမှာအဲ့တော့လက်တန့်ရှင်းရေးကတော့အရေးကြီးပဲလက်ကိုတန့်ရှင်းအောင်ထားဖို့စားတော့တည်ကြရင်တတိထားပြီးတော့စားတော့ခုတော့လူတယ်နော်မတိုးမဖို့ဘူးလို့ယူဆရတဲ့ဟာပူနွေးတဲ့ဟာသာမျိုးကိုဒီယူဆိုင်ဖို့လိုပါတယ်ခင်ဗျာအစားတော့နေဆိုရင်တော့
ဟုတ်ကဲ့
ဒါကတော့ဒီကလေးကတိတိလေးတွေတကြီးရွယ်ဟိုဒီပုံဝန်ဆောင်တွေဒါရီကအထူးဖြူဆိုင်ဖို့လိုတယ်မတန်ဆွမ်းနေဒါရီကအထူးဖြူဆိုင်ဖို့လိုတယ်သူတို့လည်းကျွန်တော်တို့အခုပို့ပြီးတော့ဖြူဆိုင်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးပါတယ
်အခုလက်ရှိအခြေအနေမှာတော့အေယာဝတီမြစ်တန်လွင်မြစ်စစ်တောင်းမြစ်ရွှေကျင်မြစ်ပဲခူးမြစ်ဘီးလင်းမြစ်နဲ့တိုးမြစ်ငဝင်မြစ်တွေကစိုးရင်မတ်အထက်ကိုကျော်လွန်နေပြီးတော့စိုးရင်မတ်အမြင့်ဆုံးအဆင့်ထိကိုရောက်ရှိနေတဲ့အနေအထားဖြစ်တယ်လို့မိုးစလာညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောပြပါတယ
်ဒီနေ့တိုင်းတော်လူရရှိတဲ့တိုင်းတော်လူရတဲ့ဆိုရင်ဒါနှစ်ပေါင်းမသက်နေနေပြန်မှာပေါ့နော်ဘူမျိုးရဲ့ဒီအမြင့်ဆုံးချိန်မှတ်ကိုရောက်ရှိခဲ့တဲ့အနေအထားမျိုးရှိပါတယ်တန်လင်းမြစ်ကဒါပန်းမြို့မှာဆိုရင်တော့ကျွန်တော်တို့ဖားပြီးခွဲတော့ပေါ့နော်ဖားပြီးခွဲတော့ဒါဆိုရင်မှန်ထမှာရှိနေပါတယ
်ဟုတ်ကဲ့အဲ
့လိုပဲကျွန်တော်တို့ဒီဘီလင်းမြစ်ပေါ့နော်ဘီလင်းမြစ်ကဘီလင်းမြို့မှာကျွန်တော်တို့နှစ်ပြီးခွဲတော့ဆိုရင်မှန်ထမှာကျွန်တော်ရောက်ရှိနေပေါ့နောက်နေ့မှာတော့ဒါဆိုရင်မှန်ထမှာဆက်ပြီးတော့အရှင်ဦးမယ်အနေအထားရှိပါတယ်နောက်ရက်ဒီမှာတော့ဒါဟုတ်တယ်အကောင်းလာနိုင်တဲ့ဒီစားလေးလေးတစ်ချက်ရှိတယ်။နောက်တစ်ခါတော့ဒီဘင်္ဂလားပင်လေးရောရောက်ပိုင်းမှာပေါ့နော်။ဒီဖီယာလေးရှင်ဝင်လေးတို့ကတော့ကောင်းနေရဲ့၃ရက်လောက်မှာတော့ဖြစ်ပေါ်နိုင်တဲ့ဒီစားလေးလေးကျွန်တော်တို့တွေ့ရပါတယ်။ဒီဖီယာလေးရှင်ဝင်လေးရဲ့အချိန်ကြောင့်လို့မိုးတုံနေအကောင်းလာတဲ့ဒီစားမျိုးလေးတွေရှိပါတယ
်။ဒါကြောင့်ဒီလိုမြေကြီးလွှမ်းမိုးမှုနဲ့ရေတိုက်စားမှုကြောင့်မြေပြိုကျမှုဖြစ်နိုင်တဲ့ဘေးအန္တရာယ်ကြာရောက်နိုင်တဲ့နေရာတွေကနေပြီးတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဒေသခံတွေကိုအရေးပေါ်ရွှေ့ပြောင်းခိုင်းနေဆိုရင်ပြည်သူတွေဘက်ကလိုက်နာပြီးတော့အမြန်ဆုံးရွှေ့ပြောင်းကြဖို့နဲ့မတန်ရှင်းတဲ့ရေတွေကနေတဆင့်ရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကြဖို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကလည်းသတိပေးပြောဆိုပါတယ
်။ဒီနှစ်မှာပြည်ပထဏဖြစ်တဲ့ငခုဖြစ်တာနဲ့မတူဘူးကျင်းထန်တယ်အချင်းတို့အတွင်းမှာအပြည့်စီများတယ်အဲ့သဘောတရားပြောင်းလဲမှုတွေရှိလာတယ်အဲ့ပြောင်းလဲမှုတွေရှိလာတာကိုပြည်သူကဟိုငါအရင်တော့လည်းဒါဖြစ်နေကြရည်ကြီးတဲ့နေရာလည်းဒါငါရည်ကြီးနေကြပဲလို့ဒီလိုမရဘူးအခုတခါရည်ကြီးတာဒီအန္တရာယ်ရှိသောရည်ကြီးခြင်းလည်းဖြစ်နိုင်တယ်ဆိုပြီးတော့ဟိုပို့ပြီးတော့တွက်ထားဖို့လိုတယ်လို့ပို့ပြီးတော့တွက်ထားဖို့လိုတဲ့အတွက်ကြောင့်ခုနကတော့ပြောသလိုရှောင်ရှားမယ့်အရာတွေ ကျုပ်တင်လုပ်ထားမယ့်အရာဒီမှာနှောက်နှီးလို့မရဘူးခင်ဗျ။အဲအဲ့ဒီဟာတွေကိုတော့ကျွန်တော်ပြည်သူတွေကိုသတင်းစကားပေးခြင်းနဲ့
နိုင်ငံတော်ပြည်သူတောင်းတဲ့ချီရေဘေးတင့်နေချိန်မှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကရေဘေးတင့်ဒေသဘကိုးတိုင်းကိုတွားရောက်ကြည့်ရှုခဲ့တယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းရေဘေးတင့်ကရင်ပြည်နယ်ကိုကိုယ်တိုင်တွားရောက်ခဲ့ပါတယ်။ဒုတိယသမ္မတဦးဟင်နရီဘန်တီယူဦးဆောင်တဲ့အမျိုးသားစဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကလည်းဦးဆောင်ပြီးတော့အရေးပေါ်ကူညီကယ်ဆယ်ရေးတွေဆောင်ရွက်ပေးနေပေမဲ့လို့ရေဘေးတင့်ပြည်သူတွေအတွက်ထိရောက်တဲ့ကူညီကယ်ဆယ်ရေးတွေကတော့အရေးပေါ်လိုအပ်နေတဲ့အနေအထားဖြစ်ပါတယ်ရှင်။
မဆုမွန်ဆက်သွယ်မေးမြန်းထားတာပါ